မြန်မာအနာသိစစ်တပ်ဟာဒီမိုကရေစီလိုလားတဲ့တော်လိုင်းအားစုတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိုးစစ်တွေကြောင့်စစ်မြေပြင်မှာဆုံးရှုံးမှုတွေပိုးကြုံတွေ့နေရလို့အရက်သားတွေပေါ်အကြမ်းဖက်မှုတွေပြင်းထန်လာနေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဗိုလ်ထုတ်နေမှာသတိပေးလိုက်ပါတယ်မြန်မာမှာစစ်အုပ်ချုပ်ရေးအပေါ်စန့်ကျင်ခုခံတွန်းလှန်မှုတွေကအရှင်ဝင်နဲ့တိုးလာနေပြီးစစ်တပ်ဟာဆုတ်ယုတ်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူခွင့်ကောင်စီမှာမလ၁၀ရက်နေ့ကမိန်ကွန်းပြောပြီးနောက်တနေ့မလ၂၀ဗိုလ်ထုတ်နေမှာဂျနီဘာမှာပြုတ်လုတဲ့သတင်းစာရှင်းလင်းမှုမှာသူကအဲ့ဒီလိုပြောလိုက်တာပါစစ်တပ်ဟာရဲသားတွေကိုထိခိုက်နေနိုင်စေတဲ့တိုက်ခိုက်မှုတွေအရှင်မြင်လုံဆောင်တဲ့နီလန်းနဲ့ခုခံတော်လှန်နေသူတွေရဲ့အောင်ပွဲတွေကိုတုံ့ပြန်ခဲ့ကြောင်းTom Andrews ကပြောပါတယ်စစ်တပ်ဟာမြေပြင်ပေါ်မှာလှုပ်ရှားသွားလာဖို့အနေရရှိလို့ရဲသားတွေပေါ်လေကြောင်းကနေတိုက်ခိုက်မှုတွေတိတိတသာတိုးလာနေတယ်လို့ဆိုပါတယ်ကျေးရွာတွေလူမျိုးနဲ့ဘာသာရေးအဆောင်တွေနဲ့လေခွင်းတွေမှာမြေမြုံမိုင်းတွေအသုံးပြုတာကလည်းတိုးလာကြောင်းပြောပါတယ်ဒါပေမဲ့နိုင်ငံတကာအတိုင်းဝိုင်းကသာမြမအရေးကိုအယုံဆုစိုက်ပြီးအရေးယူဆောင်ရွက်မယ်ဆိုရင်ဒီလိုအိမ်မက်ဆိုးကြီးတစ်ဖွဲဖြစ်ပျက်နေတာတွေကအဆုံးသတ်သွားနိုင်မယ်လို့လည်းကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ်ကတောင်းဆိုထားပါတယ်များ